ရှမ်းမြောက်ဘက်နန်းဖက်ကာ KIA တပ်စခန်းကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တဲ့တွင်မှာရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နန်းဖက်ကာနီမှာစစ်ကောင်စီတပ်နဲ့ကချင်လက်မျိုးရေးတပ်ဖွဲ့ KIA ကြားတိုက်ပွဲတွေပြင်းထန်နေပြီး KIA ရဲ့တပ်စခန်းတစ်ခုကိုစစ်ကောင်စီကလေကြောင်းကနှစ်ရက်ဆက်ပြတ်ခတ်တိုက်ခိုက်နေပါတယ်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းပေးပို့ချက်ကိုကိုဇော်ဝက်လိုင်းပြောပြပေးပါဦးခင်ဗျာ။
ကွတ်ခိုင်မြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေဟာဒီလ9ရက်နေ့ကတည်းကစတင်ဖြစ်ပွားလာတာပါ။ဒီရက်ပိုင်းမှာတော့ကွတ်ခိုင်မြို့နယ်နန်းဖက်ကအနီးရှိခုံမုံရွာနဲ့ဆယ်မိုင်လောက်အကွာမှာရှိတဲ့ KIA တိုက်ရင်ကိုစခန်းမှာတိုက်ပွဲပြင်းထန်နေပါတယ်။ဒီနေ့အထိစစ်ကောင်စီကလေကြောင်းကနေနေရက်ဆက်တိုက်ပစ်ခတ်တိုက်ခိုက်နေကြောင်းနဲ့လက်နက်ကြီးနဲ့လည်းပစ်ခတ်နေကြောင်းဒေသခံတဦးကပြောပါတယ်။ဆက်ရ
လေရပါဘူး။အဲ့တော့အခြေကားတိုင်းမှာလည်းနေမှာလက်နက်ကြီးတွေဖြစ်ပြီးတိုက်လို့နေတဲ့နေရာလားရှိတာ။မင်းရတော့မင်းရရဒီကွာတိုက်လေနေလာပြီသူဖြစ်နေတဲ့နေရာကတော့ဒီပြည်တော်ကြီးလမ်းမကြီးရနေကျွန်တော်ချင်းချောင်းတော့မနာရဲ3နာရီလောက်ရှာနေနေရခမောကနေမှချင်းချောင်းတော့အဲ့လောက်ကြာတယ်ခမောကနေဆိုတော့လက်နက်ကြံနေရာကတော့ကြာနေ
14ရက်နေ့နေကင်းတနာရီလောက်မှာလေကြောင်းကတက်ခိုက်တာရှိခဲ့ပြီးဒီကနေ့မှလည်းနေကင်းတနာရီလောက်မှာထပ်မံတက်ခိုက်တာဖြစ်ပါတယ် KIA ပြန်ကြားရေးတာဝန်ကဘုံမူကြီးနော်ဘူးကတော့တိုက်ရင်ကိုစခန်းတိုက်ပွဲဟာ3ရက်ဆက်တိုက်ဖြစ်ပွားနေတာဖြစ်ကြောင်းနဲ့တိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီနေ့လည်းမနေ့ကတည်းကလည်းခုညနေပိုင်းအချိန်ပေါ့နော်နေပြည်တော်ကလည်းတက်လာတာရှိတယ်အဲနောက်ပြီးတော့နေကျောင်းကလည်းပြုတ်ကူတာတွေရှိတယ်နေကျောင်းကလည်းတော့နေသားခေါက်တော့ပေါ့နော်ပတ်စမဘုံကျက်တက်ခိုက်တယ်ကျွန်တော်ခံနိုင်ရပါတယ်သူနဲ့မြောက်ဒီတို့အဲနေပြည်ကလည်းဒုက္ခစေလာကိုတော်တော်လည်းသူတို့ပဲမနေ့အချိန်နာတဲ့ပုံရှိပါတယ်အဲ့ဒါကြောင့်စစ်ကိုယ်ဒီလိုနဲ့လေကြောင်းစစ်ကိုယ်ဒီနေပြီးစစ်ကိုယ်ဒီအခုလည်းတဘောမျိုးရှိပါတယ်ခင်ဗျာ
နှစ်ဖက်တိကျကြဆုံးတဲ့စီးရင်တော့သတင်းရရှိတာမရှိသေးကြောင်းပြောပါတယ်ကိုရက်နေ့နဲ့73ရက်နေ့တွေမှာလက်နဲ့ကြီးကြီးထိမှန်တာကြောင့်နန့်ဖလွန်းကအဖို့တူဦးနဲ့နန့်ဖက်ခါကအမျိုးသမီးတူဦးတို့ထိကြက်တန်းရရှိခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းကွတ်ခိုင်မြို့နယ်မှာကိုရက်နဲ့ဆယ်ရက်နေ့တွေကမန်ပြေနန်းဖလွန်ရှုကင်းတာတွေဘက်မှာစစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီရက်ပိုင်းမှာတော့ KIA တိုက်ရင်ကိုစခန်းမှာတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်ဒီတိုက်ပွဲကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ